ပါကစ္စတန်နိုင်ငံရဲ့အမျိုးသားအနေနဲ့တွင်နှုတ်ခွန်းဆက်မှုနဲ့ချီးမွမ်းကောင်းတဝန်တော်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမျိုးသားနဲ့အကြိုမှာပေးပို့ခဲ့တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်လာခန်ကမနေ့တုန်းကပဲပြောလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနေနေဆိုင်ရာအငင်းပွားနေတဲ့ကက်ရှီးယားဒေတာမှာစီးရီးပြည်မှာမှုတွေသတင်းပတ်အတော်ကြာအောင်ဖြစ်ခဲ့ပြီးတော့အခုလိုငြင်းကြတဲ့လက္ခဏာကိုမြင်ရတာပါ။ပါကစ္စတန်ဝန်ကြီးချုပ်ခန်းကလည်းအိန္ဒိယဝန်ကြီးချုပ်မိုဒီစီကို Twitter လူမှုကွန်ရက်ကနေတစ်ဆင့်သတင်းစကားပြန်ပေါ်ခဲ့ပါတယ်။အခုချိန်ဟာတောင်အာရှဒေသတွေမှာပြည်သူတွေနဲ့ဒီမိုကရေစီရဲ့ငြင်းကြရေးတိုးတက်ဖွံ့ဖြိုးမှုတွေအတွက်အတူတကွလှုံ့ဆော်ရမယ့်အချိန်ဖြစ်တယ်လို့ဝန်ကြီးချုပ်ခန်းကရည်သားခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ခုလိုနှုတ်ခွန်းဆက်မှုကိုလည်းကြိုဆိုတယ်လို့ပြောပါတယ်။ခုချိန်ကနိုင်ငံသားမှရှိနေတဲ့တနာတွေကိုဖြေရှင်းရင်အိန္ဒိယနဲ့ပါကစ္စတန်စတင်တွေ့ဆုံဆွေးနွေးကြမယ့်အချိန်ရောက်ပြီလို့သူယုံကြည်တဲ့အကြောင်းကိုပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ရှင်။